မြန်မာတပ်မတော်ကဖမ်းဆီးထားတဲ့ DBB နဲ့ ARD သတင်းဌာနကသတင်းတောက်3ဦးကိုအ мян ပြန်လှုပ်ပေးဖို့မြန်မာနိုင်ငံသားသတင်းတောက်များအသင်းကတောင်းဆိုလိုက်တယ်လို့တိုင်းသားသတင်းမီဒီယာ conference ကလည်းသတင်းသမားတွေပြန်လှုပ်ပေးဖို့တောင်းဆိုလိုက်တာပါ။တချိန်တည်းမှာပဲသတင်းတောက်တွေပေါ်တပ်မတော်ကဆွဲဆိုထားတဲ့ပုံမှန်စက်ခွန်မြင်းဆောင်တစ်ဟာကန့်ညီမှုမရှိဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ကပြောလိုက်ပါတယ်။ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ်။ရန်ကုန်မြို့အခြေစိုက်မြန်မာနိုင်ငံသားသတင်းတောက်များအသင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့လက်ရှိအဖမ်းဆီးခံရတဲ့ DBB သတင်းဌာနကအကြီးတန်းသတင်းတောက်ဦးအေးနိုင်ဦးပြေဖိုးနိုင်နဲ့ ARD သတင်းဌာနကသတင်းတောက်ဦးသိန်းစော်ခေါ်လူဝီဝမ်တို့ဖမ်းဆီးခံရမှုအပေါ်စိုးရိမ်မကင်းဖြစ်ရကြောင်းဖော်ပြထားပါတယ်။သတင်းသမားတွေကိုဖမ်းဆီးပြီးမတရားအသင်းပုံမှန်ဆက်ခွန်မြင်းဆောင်တင်နဲ့တရားစွဲဖို့ပြင်ဆင်လာတာဟာလက်ရှိမြန်မာနိုင်ငံမှာတွားနေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေပြီးနိုင်ငံသားတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်လို့အာမခံထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ပါအချက်ကိုလည်းစန့်ကျင်နေကြောင်းထောက်ပြထားပါတယ်။ဒါကြောင့်ဒီသတင်းတောက်တွေရဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့နဲ့ဒီသတင်းတောက်တွေကိုအ мян ပြန်လှုပ်ပေးဖို့တောင်းဆိုကြောင်းနိုင်ငံသားသတင်းတောက်များအသင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပန်းစီခံထားရတဲ့သတင်းတောက်3ဦးဟာမတရားအသင်းပုံမှဆက်ခွန်မြင်းဆောင်တစ်နဲ့ညီစွန်းနေတယ်လို့NLD ပါတီပြောခွင့်ရဦးဝင်းထိန်ကမီဒီယာတွေကိုဖြေကြားခဲ့ပါတယ
်။တနက်ကင်တိုင်းသားဖွဲ့ရသွားတွေ့တာတော့ဥရိယသူတို့ချိုးပေါက်တာမှန်တယ်။ချိုးပေါက်တယ်။ချိုးပေါက်တဲ့ဥစ္စာကိုအရေးရမှာကတတ်မတော်မဟုတ်။ဒီလေးရရေးရ။တတ်မတော်ရေးတော့ရေးလို့ဆိုတော့မှားနေ။ဒါနဲ့ပတ်သက်လို့တော့ဇင်းတော့ဒီရဲ့မီဒီယာရဲ့လိုလခွင့်တော့ထည့်ရစရာအကြောင်းမရှိဘူး။ဆက်ဖို့တက်ကတော့လို့လေ။ငင်းချိုင်းတော့ဆင်းရဲတဲ့ချိန်မှာရန်ဆိုင်တဲ့လူကသွားတွေ့တာဘာပြောင်းလာရှိမဆိုင်တဲ့သွားတွေ့လေဖြတ်ကုန်တက်ပဲ
ဒါပေမဲ့ဒီသတင်းနောက်3ဦးပေါ်တက်မတော်ကပုံမှန်ဆက်ကုန်မြင်းဆောင်တင်နဲ့ဆွဲဆူထားတာဟာကန့်ညီမှုမရှိဘူးလို့ထိုင်းမြန်မာနယ်စပ်အခြေစိုက်ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ကလူအခွင့်ရေးရှိနေဦးအောင်သူကထောက်ပြပါရတယ်အဲ့
တော့ပုံမှန်ဆက်ကုန်တက်မှာပြုမြောက်ဖို့ရန်အတွက်ကမတရားသိမ်းအဖွဲ့ဝင်ဖြစ်တာ ਨੇ အဲ့ဒီအသိရဲ့အစည်းအဝေးမှာပါဝင်ဆောင်ရွက်ရမယ်အဲ့ဒီအသိအတွက်ကူညီငွေတို့မဟုတ်ပစ္စည်းကိုကောင်းမှုလက်ခံထောက်ခံတာမျိုးရှိရမယ်။အဲ့ဒီအသင်းလေပတ်ရေးအတွက်တနည်းနည်းအကူအညီပေးတာမျိုးရှိရမယ်။ဒီလိုပြောင်းထားတယ်။အဲ့တော့ဒီကိစ္စမှာအင်မတန်သေးရတဲ့အချက်ကပါလဲဆိုတော့ဒီသတင်းတောက်တီဟာမတရားအသင်းရဲ့အဖွဲ့ဝင်မဟုတ်ဘူး။အဲ့ဒီအသင်းအစည်းအဝေးမှာပါဝင်ဆောင်ရွက်တာမဟုတ်ဘူး။အဲ့ဒီအသင်းအတွက်ကူညီငွေထုတ်မှုပစ္စည်းကိုတောင်းမှုလက်ခံထောက်ခံတာမဟုတ်ဘူး။သတင်းယူကိုသွားတာဟာသူ့အလုပ်ကိုသူလုပ်တာပဲ။သတင်းယူကိုသွားတာဟာဘယ်လနဲ့ကင်အဖွဲ့ရှိမှကူညီဖို့သွားတာမဟုတ်ဘူး။သတင်းယူတက်တဲ့နဲ့သူ့ကိုမတရားသိမ်းဥပဒေနဲ့ယူတာမရှိသေးဘူး။ဒါကဥပဒေကိုလုံးဝအပြည့်ပဲကြောင်းမဲ့ဖွင့်အောင်ကျွန်တော်နားလဲ
။မြန်မာနိုင်ငံမှာဥပဒေစိုးမိုးမှုအားနည်းနေတယ်ဆိုတာတွေ့ရကြောင်းရှင်းနေဦးအောင်သူကပြောပါရစေ
။အဲ့တော့ဥဝင်းတိန်ပြောတာကဆိုင်နဲ့သွားတွေ့တာကဘာပြဿနာမရှိဘူးပြောရတာကအစိုးရအနာဘိုင်းကြီးကသတ်မှတ်ပြီးတဲ့သွားတွေ့ရင်တော့ဥပဒေချိုးဖောက်မရောက်ဘူး။တာမန်လူသတင်းတော်သွားတွေ့ရင်ချိုးဖောက်ရောက်တယ်လို့ဖွင့်ဆိုချက်ကညာနှုတ်မြင့်မှားနေတယ်။ဥပဒေစိုးမိုးရေးအခြေခံကလူ့ရဲ့ဥပဒေရှိမှမရှိရမယ်။အဲ့တော့အစိုးရအာဏာပိုင်တွေကရောတာမန်လူတွေကိုခွဲခြားနိုင်မှမရှိရဘူး။အဲ့တော့ဗိုလ်ချုပ်နေဝင်ခေတ္တကအခုလိုပဲဟလာဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေခေါ်တဲ့အခါကျတော့မတရားသိမ်းဥပဒေကိုဗိုလ်ချုပ်နေဝင်ကရက်ဆိုင်ခဲ့တယ်ဆိုတာကိုသတင်းစာဆရာကြီးဖူးတောက်ကြကိုအသေးချာရှင်းပြခဲ့ဦးတယ်။ဥပဒေစိုးမိုးရေးအခြေခံဗိုလ်ချုပ်နေဝင်တော်သဘောပေါက်တယ်။အဲ့ဒါပါဆိုတော့ဘသူပဲဖြစ်ဖြစ်အစိုးရအာဏာပိုင်ဖြစ်ဘသူပဲဖြစ်ဖြစ်ဥပဒေကိုချိုးပေါက်လို့ကိုမရဘူး။
ဒီချိန်မှာပဲတိုင်းသားသတင်းမီဒီယာ conference ကလည်းအရေးပေါ်အစည်းအဝေးတရက်ခေါ်ယူပြီးဒီသတင်းသမား3ဦးကိုအ мян ပြန်လှုပ်ပေးဖို့ဇွန်လ28ရက်နေ့မှာတောင်းဆိုခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်ဆိုတဲ့တိုင်းသားလက်နက်ကိုင်တပ်ပေါင်းစုထဲမှာပါတဲ့ကချင် KIA တအောင်းပလောင် TNLA ကိုကန့် MNDAA နဲ့ရခိုင်တပ်မတော် AA တို့ကို2016ခုနှစ်တည်းရှမ်းပြည်နယ်လွှတ်တော်မှာမတရားအသိမ်းဖြင့်ဆုံးဖြတ်ကျင်းညာခဲ့ပါတယ်။TNL နဲ့လက်ကင်တက်ရဲ့ဘိန်းနဲ့မူရစီဝါမိရှုဖြက်စီဝဲကိုတွားရောက်သတင်းယူပြီးအပြန်မှာဒီသတင်းနောက်3ဦးဟာဇွန်လ26မွန်းလွဲပိုင်းမှာတပ်မတော်ကဖမ်းဆီးခဲ့တာပါမတရားအသိဥပဒေအရပြစ်ဒဏ်စီရင်ခံခဲ့ရမယ်ဆိုရင်သူတို့ဟာအနည်းဆုံးထောင်ဒဏ်3နှစ်အထိကြာခံရရွယ်ရှိပါတယ်ခင်ဗျာ